ပေါ်တာရှင်များခင်ဗျာအောက်တိုဘာလ1ရက်နေ့ဂျပန်အခြေစိုက်ဒီပလိုမက်မဂ္ဂဇင်းမှာမြန်မာနဲ့မြောက်ကိုရီးယားတို့တကြိမ်တည်းတညံနဲ့ပလင်းတူဘူးဆိုဖြစ်နေတော့မဲ့လားဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမေရိကန်ခရီးစဉ်အတွင်းသမ္မတအိုဘားမားနဲ့တွေ့ဆုံတဲ့အခါမြန်မာနိုင်ငံမှာအရင်စစ်အစိုးရလက်ထက်လူအခွင့်အရေးချိုးဖောက်မှုတွေကြောင့်အမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့အရေးယူထားတာတွေကိုပြန်ပြီးတော့ရှုပ်သိမ်းဖို့အိုဘားမားဆုံးဖြတ်ခဲ့တဲ့ကိစ္စဟာသတင်းထုတ်ဖြစ်သွားခဲ့ပါတယ်အမေရိကန်အထက်လွှတ်တော်စက်တင်ဘာ28ရက်နေ့ကြားနာပွဲမှာလည်းအရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရော့ဆဲကသမ္မတအိုဘားမားနဲ့ဒေါက်ဆန်းစုကြည်တို့တွေ့ဆုံရမှာအရင်မြန်မာစစ်အစိုးရလက်ထက်တုန်းကရှိခဲ့တဲ့မြောက်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်ခဲ့တာအလုံးဖျက်သိမ်းဖို့အရေးကြီးတယ်လို့အိုဘားမားကဒေါက်ဆန်းစုကြည်ကိုပြောကြားခဲ့ကြောင်းမြန်မာစစ်တပ်အတွင်းမြောက်ကိုရီးယားနဲ့အဆက်ဆံအနေချင်းရှိနေနိုင်သေးကြောင်းထွက်ဆိုခဲ့ပါတယ်တဲ့ AP အပါအဝင်သတင်းမီဒီယာတချို့ကလည်းမြောက်ကိုရီးယားဟာပြီးခဲ့တဲ့နှစ်တည်းအတွင်းအမြောက်တွေဒုံးကျည်တွေနဲ့တခြားစစ်လက်နက်ပစ္စည်းတွေမြန်မာနိုင်ငံကိုတင်ပို့ခဲ့ပြီးမြန်မာကလည်းဆန်နဲ့စားနပ်ရိက္ခာတွေပြန်လည်တင်ပို့ခဲ့တယ်လို့ဖော်ပြခဲ့ကြပါတယ်။တကယ်တော့မြန်မာနဲ့မြောက်ကိုရီးယားစစ်တပ်ချင်းပတ်သက်မှုအတိုင်းအတာဘယ်လောက်ထိရှိခဲ့တယ်ဆိုတာတိတိကျကျမသိရသေးပါဘူး။မြောက်ကိုရီးယားကိစ္စဟာမြန်မာနဲ့အမေရိကန်ကြားပုံမှန်ဆက်ဆံရေးအပြည့်အဝပြန်လည်ရရှိဖို့အတွက်အတားအဆီးဖြစ်နေခဲ့တာပါ။မြောက်ကိုရီးယားနဲ့လက်နက်ကုန်သွယ်မှုမလုပ်ကြဖို့ကုလသမဂ္ဂလူညုံရေးကောင်စီကတားမြစ်ထားခဲ့ပေမဲ့ပြီးခဲ့တဲ့2006ခုနှစ်ဝန်းကျင်ကစလို့မြန်မာနဲ့မြောက်ကိုရီးယားကြားကစစ်ရေးဆက်ဆံမှုသတင်းတွေထွက်ပေါ်လာကြတာပါ။ဗိုလ်ချုပ်မူကြီးသန်းရွှေစစ်ဆိုးရကနိုင်ငံတကာနဲ့မဝန်ဆံဘဲအထူးချံဖြစ်နေရတဲ့အခြေအနေကိုရှောင်လွှဲဖို့တရုတ်အပေါ်အလွန်ကြုံမှီခိုးအားထားနေရတာတွေကိုရှောက်ချဖို့မြောက်ကိုရီးယားနဲ့ပတ်သက်ခဲ့ပါတယ်။2008ခုနှစ်နှစ်ကုန်ပိုင်းမှာအဲ့ဒီတုန်းကဗိုလ်ချုပ်ကြီးသူရွှေမန်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြောက်ကိုရီးယားကိုတွားရောက်ခဲ့ပြီးတော့ကာကွယ်ရေးပစ္စည်းစက်ရုံတွေဒုံးမြန်တိဆောက်ရေးစက်ရုံတွေကိုတွားရောက်လေ့လာခဲ့ပါတယ်။ဒါ့အပြင်ဦးမင်လှိုင်ကောင်းတို့တိဆောက်ရေးစစ်လက်နက်တွေခင့်မီတိုးတဲ့ရေပူပေါင်းဆောင်ရွက်ဖို့နားလည်မှုစာချုပ်လွှာတရက်ကိုလည်းလက်မှတ်ရေးထိုးခဲ့ကြတယ်လို့သတင်းတော်ဗာဒစ်လက်တနာကဓာတ်ပုံတွေနဲ့တကွရေးသားခဲ့ပါတယ်တဲ့2011ခုနှစ်ဇွန်လကလည်းမြန်မာနိုင်ငံစီကိုဒုံးမြထုတ်လို့ရေးတဲ့နည်းပညာတည်ဆောင်းလာတယ်လို့တန်မြတ်ရှိပွဲမြောက်ကိုရီးယားသင်္ဘောတစ်စင်းကိုအမေရိကန်ခြေတပ်ကနောက်ကနေလက်နက်စောင့်ကြည့်နေခဲ့တဲ့အတွက်အဲ့ဒီသင်္ဘောလမ်းကြောင်းပြောင်းပြီးတော့လက်ပြန်သွားခဲ့တယ်လို့ဖော်ပြထားပါတယ်2013ခုနှစ်မှာတော့ကာကွယ်ရေးပစ္စည်းထုတ်လို့ရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းသေးကိုမြောက်ကိုရီးယားစစ်လက်နက်တွေတရားမဝင်ဝယ်ယူမှုနဲ့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကနာမည်ပြစရင်သွင်းခဲ့ပြီးတော့2014ခုနှစ်မှာလဲစစ်တပ်နဲ့ဆက်ဆံနေတဲ့စီးပွားရေးလုပ်ငန်းရှင်ဥဒေဇာကိုမြောက်ကိုရီးယားနဲ့ဆက်သွယ်ရှိတဲ့ကုမ္ပဏီတွေနဲ့ငွေအလွှဲအပြောင်းတွေလုပ်ခဲ့တယ်လို့တန်မြတ်ရှိတာကြောင့်စင်ကာပူမှာရှိတဲ့သူ့ရဲ့ဘဏ်စရင်တွေကိုပိတ်ပစ်ဖို့စင်ကာပူအာဏာပိုင်တွေကိုအမေရိကန်ဆိုရကဖိအားပေးခဲ့ပါတယ်။ဒီအတွင်းမကွေးတိုင်းကရှုပ်ဖွဲ့စစ်လက်နက်စက်ရုံတစ်ခုအကြောင်းသတင်းရေးသားဖော်ပြခဲ့တဲ့ပြည်တွင်းထုတ် Unity Channel ကသတင်းသမားတွေကို1090နှစ်ချမှတ်ခဲ့လို့စစ်အစိုးရဘောအမေရိကန်ရဲ့တန်တရားတွေပို့ပြီးတော့ကြီးထွားလာခဲ့ပါတယ်တဲ့အဲ့ဒီသတင်းသမားတွေဟာ NLD အစိုးရတည်တက်လာမှပြန်လည်လွတ်မြောက်လာခဲ့ကြပါတယ်မြန်မာစစ်တပ်အစိုးရထဲမှာမြောက်ကိုရီးယားနဲ့ဆက်ဆံနေသူအချို့ရှိနေစေလို့အမေရိကန်အစိုးရကတန်တရားဝင်နေတဲ့အထက်မှာလက်ရှိ NLD အစိုးရတည်အတွက်ဒုတိယသမ္မတ1အဖြစ်စစ်တပ်ကခန့်အပ်ခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေနဲ့စစ်ဗိုလ်ချုပ်တချို့ပါဝင်တယ်လို့ဆောင်းပါးမှာဖော်ပြပါတယ်2015နှစ်စပိုင်းကမြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်အမတ်ကအဲ့ဒီတုန်းကရန်ကုန်တိုင်းဝန်ကြီးချုပ်ဖြစ်ခဲ့တဲ့ဦးမြင့်ဆွေနဲ့တွေ့ဆုံပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်းကိုတရော်လှုံ့ပြောင်းထားတယ်လို့ယူဆကြတဲ့အမေရိကန်ဆိုနီရုပ်ရှင်ကုမ္ပဏီထုတ် The Interview ကမြန်မာပြည်တွင်းမှာမယုံချမပြတာဘူးတောင်းဆိုခဲ့ရမှာဦးမြင့်ဆွေကလည်းအဲ့ဒီရုပ်ရှင် CD တွေကိုသိမ်းယူခဲ့ပြီးရန်ကုန်အခြေစိုက်စိုက်ပါရှင်တွေကိုလည်းဖမ်းဆီးခဲ့ပါတယ်တဲ့အခုတော့မြန်မာပေါ်အရေးယူပိတ်ဆို့မှုတွေကိုသမ္မတအိုဘားမားကယူသိမ်းပေးလိုက်တဲ့အတွက်ဦးမြင့်ဆွေဘာဝင်အရင်မြောက်ကိုရီးယားနဲ့ဆက်ဆံရေးမှာပါဝင်ခဲ့တဲ့စစ်တပ်အရာရှိတွေခရိုနီလုံငတ်ရှင်တွေအနေနဲ့အမေရိကန်ဘာသာရေးဌာနရဲ့အထူးပြစ်မှတ်ထားပိတ်ဆို့အရေးယူထားတဲ့စာရင်းတွေကနေပြီးတော့ပယ်ဖျက်ခံရဖို့ရှိပါတယ်တဲ့အခုလိုအရေးယူပိတ်ဆို့မှုတွေကိုဖျက်ချလိုက်တာကြောင့်အမေရိကန်မြန်မာမဟာဗျူဟာမြောက်ဆက်ဆံရေးပုံမှုနှက်ဆိုင်လာစေမှာဖြစ်ပါတယ်ဒါပေမဲ့မြန်မာတပ်မတော်နဲ့မြောက်ကိုရီးယားကြားစစ်ရေးဆက်ဆံမှုအခြေအနေအတိုင်းအတာကိုတော့ NLD အစိုးရအနေနဲ့ရှင်းရှင်းလင်းလင်းသိရှိဖို့မရှိဘူးလို့ဒီပလိုမက်မဂ္ဂဇင်းကဖော်ပြခဲ့ပါတယ်ခင်ဗျာပေါ်လာရှင်များခင်ဗျာစက်တင်ဘာလ29ရက်နေ့တရုတ်အစိုးရအားပေါ် Global Time သတင်းစာမှာတော့တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြန်လည်တွက်ချက်သင့်ပြီးဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်ဒေါက်ဆန်းစုကြည်ရဲ့တရုတ်နဲ့အမေရိကန်ခရီးစဉ်တွေဟာတန်ရေးတမန်ရေးအရာဟန်ချက်မျှတဲ့ခရီးစဉ်ဖြစ်ပါတယ်တိုင်းပြည်တွင်းမှာဘာမှစနစ်တကျမရှိသေးဘဲရေရိုက်မြေရိုက်အဆင့်မှသာရှိနေသေးတဲ့မြန်မာနိုင်ငံတွင်းအခြေအနေမှာပြည်ပနိုင်ငံတွေအတွက်လာရောက်ပြီးတော့ရင်းနှီးမြှုပ်နှံဖို့အဆအဆအရာရာအဆင်သင့်ရှိနေပြီဖြစ်တဲ့ဈေးကွက်ကြီးတစ်ခုဖြစ်လာဖို့ကတော့အတော်ကိုကြိုးစားယူအောင်မှဖြစ်ပါတယ်လို့အစချေရေးသားထားပါတယ်။ NLD အစိုးရသည်အနေနဲ့အနှစ်နှစ်အလားတကစနစ်ဟောင်းကြီးကိုစူးစမ်းပြီးတော့ပြင်ဆင်နေရဆဲဖြစ်ပါတယ်။ကာလကြာရှည်စေအုပ်ချုပ်ရေးကြောင့်နိုင်ငံမှာတရားဥပဒေစိုးမိုးရေးတည်ဆောက်ဖို့နေရာတကာမှာအထစ်ထစ်အငေါငေါနဲ့ပိတ်ဆို့နေတဲ့အစိုးရရန်နေရာကြီးချောချောမွေ့မွေ့လက်ပတ်နိုင်ဖို့အတွက်အချိန်ယူအောင်မှဖြစ်ပါတယ်။ဒီတန်းကိုမြန်မာပြည်ကိုလာရောက်ပြီးတော့လုပ်ကင်နေကြတဲ့တရုတ်ကုမ္ပဏီတွေလည်းခန်းစားနေရတာဖြစ်ပါတယ်တဲ့။အမေရိကန်နဲ့ဂျပန်တို့ကတော့မြန်မာနိုင်ငံရဲ့ပြဿနာကိုအနီးကလေ့လာခဲ့ကြပါတယ်။ဒေါ်စစုကြည်အမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့တဲ့နေ့မှာပဲလွတ်တော်အမတ်တွေဖြစ်ကြတဲ့ကာတင်းနဲ့မက်ကိန်းတို့ရဲ့2016ခုနှစ်မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာအုပ်ပဒေကိုဒေါ်စစုကြည်ကိုချပြခဲ့ကြပါတယ်။မြန်မာအနေနဲ့လုပ်ငန်းခွင်ဆိုင်ရာပတ်ဝန်းကျင်အစိုးရရန်နေရာပွင့်လင်းမြင်သာမှုနဲ့လူခွင့်ရေးကိစ္စတွေမှာနိုင်ငံတကာအဆင့်မီရေးအတွက်ရည်စွဲတင်ပြထားတာဖြစ်ပါတယ်။ဂျပန်ကတော့ဂျိုက်ကာလို့ခေါ်တဲ့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီလိုအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအပေါ်အဓိကထားပြီးမြန်မာနိုင်ငံတွင်းမှာကွန်ရက်တွေတိုးချက်ချိတ်ဆက်ဖို့ဒါ့အပြင်နောက်နိုင်ငံတွေရဲ့အကူအညီနဲ့လုပ်ငန်းဆိုင်ရာဥပဒေနဲ့စီးပွားရေးရန်ရာကိုပြန်လည်ပြင်ဆင်ဖို့ဖြစ်ပါတယ်။သူတစ်ပါးပြည်တွင်းရေးဝင်ရောက်မဆက်ဖက်ရေးမူကိုကာလကြာရှည်ကန့်ဆွဲခဲ့တဲ့တရုတ်ပြည်အနေနဲ့ကိုယ့်ရဲ့အိန္ဒိယနိုင်ငံတစ်နိုင်ငံဖွံ့ဖြိုးတိုးတက်မှုစီကိုရုန်းကန်လျှောက်လှမ်းနေချိန်မှာဘေးကနေပြီးတော့အေးအေးဆေးဆေးထိုင်ကြည့်နေလို့မသိတော်တော့ပါဘူး။တရုတ်ပြည်အနေနဲ့ဂျပန်ဂျိုက်ကာလိုမျိုးအဖွဲ့အစည်းမျိုးတွေထူထောင်ဖို့အချိန်တက်ပါပြီလို့ Global Times သတင်းစာဆောင်းပါးကဖော်ပြထားပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။